ဩစတြေးလျနဲ့ဟန်ဂေရီနှစ်နိုင်ငံစလုံးရဲ့နေဆက်တွေကိုညာရင်းချင်းပဲကြော်ဖြတ်ရောက်လာတဲ့ဒုက္ခတွေဟာသိပ်ကိုများနေပြီးဒါဟာရှေ့ပြောင်းဒုက္ခတွေပြဿနာနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေကကနဦးနိုင်ငံတွေရှိဝင်ရောက်လာတဲ့ဒုက္ခတွေအရေးအတွက်အများဆုံးဖြစ်နေဆန်တင်သွားပါတယ်ဗောလ်ဟူညာဘက်ကနေချက်တပရိမနဲ့အတွင်းဆာဗီးယားကနေဟန်ဂေရီကိုကြော်ဖြတ်လာသူပေါင်း 3,000 ကျော်နေပြီလို့ဟန်ဂေရီကပြောသလိုဩစတြေးလျကလည်းသူ့နိုင်ငံတွေကိုဟန်ဂေရီကနေလူပေါင်း 3,000 ကျော်ဝင်ရောက်လာတယ်လို့ပြောပါတယ်ဩစတြေးရဲ့အရှိဘန်းကနီကယ်စတော့မြို့ကလေးမှာဗီယက်နမ်ကိုသွားမယ်ယထားဆောင်တဲ့သူထောင်နဲ့ချီရှိနေပြီးအဲဒီကနေတဆင့်ဂျာမနီနဲ့တခြားနိုင်ငံတွေကိုဥတီသွားကြမှာဖြစ်ပါတယ်ဒီဒုက္ခသည်တွေအတွက်နေဆက်ကနေဩစတြေးလျမြို့ရစီသွားဖို့အတွက်အထူးယထားတွေပြည့်စွဲပေးဖို့အတွက်လုံမလုံဒီကနေ့ပဲဆွေးနွေးနေပါတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်ဒုက္ခသည်လျှောက်လာတွေကိုလက်ခံမယ်လို့ဒီသတင်းပတ်ဆော့ဘန်မှာဂျာမနီကကြေညာခဲ့တယ်လို့ဩစတြေးလျကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ခြင်းကစပြီးဒုက္ခသည်ထောင်ချီးပြီးဩစတြေးလျနိုင်ငံတွေကိုအုပ်လိုက်ဝင်လာကြတာဖြစ်ပါတယ်ဆီးရီးယားအာဖဂန်နစ္စတန်အီရတ်အပြင်အရှေ့လယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုရန်ကနေလွတ်မြောက်ဖို့အတွက်ကြိုးစားသူတွေကြောင့်ဥရောပနိုင်ငံတွေမှာဒုတိယကမ္ဘာစစ်ဖြစ်ချိန်ကစပြီးဒုက္ခတွေဝင်ရောက်မှုအများဆုံးတွေ့နေရတာပါဒုက္ခတွေ 36,000 လောက်အခြေချနေထိုင်ဖို့အတွက်ဥရောပနိုင်ငံတွေကနိုင်ငံလိုက်ဒုက္ခတွေကိုဝေဖန်ကြတဲ့လက်ခံဖို့အတွက်အစီအစဉ်တွေချနေကြပါပဲအမေရိကန်ပြည်ထောင်စုကလည်းဆီးရီးယားနဲ့တခြားနိုင်ငံတွေကဒုက္ခတွေကိုပုံမလက်ခံမယ်လို့မနေ့ကပဲကတိပြုခဲ့ပါတယ်